မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသောမယ့်သတင်းတွေကတော့ Desktop သုံးဆွဲသူတွေအတွက်အသံနဲ့ Video ခေါ်ဆိုမှု WhatsApp ဖြန့်ချီဆိုတဲ့သတင်း။မြန်မာနိုင်ငံကုန်သွယ်ရေးကြောင်းကောလိပ်မှာ Online Diploma သင်တန်းများဖွင့်မယ်ဆိုတဲ့သတင်း။ Fiber မှာလှုပ်ဆောင်ချက်အားလုံးကိုတနေရာထဲမှာဆောင်ရွက်နိုင်မယ်ဆက်သွယ်ရေး Platform တစ်ခုဖြစ်ရန်ကြိုးပမ်းနေဟုဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Desktop သုံးဆွဲသူတွေအတွက်အသံနဲ့ Video ခေါ်ဆိုမှု WhatsApp ဖြန့်ချီဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ WhatsApp ဟာ2015နဲ့2016မှာအသံနဲ့ Video ခေါ်ဆိုမှုကိုဝန်ဆောင်မှုတွေထည့်သွင်းပြီးတော့ရေပန်းအစားဆုံးဖုန်းခေါ်ဆိုမှု Platform တစ်ခုဖြစ်လာပါတယ်။ဒါပေမဲ့လည်းဖုန်းခေါ်ဆိုမှုနဲ့ Video ကတော့ Mobile App မှာပဲအသုံးပြုနိုင်ပါတယ်။ WA Beta Info ဖော်ပြချက်အရ WhatsApp ဟာ Desktop App အတွက်အသံနဲ့ Video ခေါ်ဆိုမှုတွေကိုဖြန့်ချီနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းကန့်သတ်ဖြန့်ချီတာဖြစ်ပြီးတော့ Beta အဆင့်ပဲရှိပါသေးတယ်။အဲ့ဒီ Feature ရရှိသူတွေကချက်ဟတာနေရာမှာခလုတ်တွေစာမြင်ရပါမယ်။သုံးဆွဲသူကတော့ WhatsApp ထုံးစံအတိုင်း Desktop App ကိုဖုန်းနဲ့ချိတ်ဆက်ရပြီးတော့အသံနဲ့ Video ခေါ်ဆိုမှုအပြင်အဝင်လက်ခံမှုကိုကွန်ပျူတာကနေတဆင့်ပြုလုပ်နိုင်အောင်ထောက်ပံ့ပေးပါမယ်။ဆက်လက်ပြီးမြန်မာနိုင်ငံကုန်သွယ်ရေးကြောင်းကောလိပ်မှာ Online Diploma သင်တန်းများဖွင့်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံကုန်သွယ်ရေးကြောင်းကောလိပ်မှာ Diploma in Maritime Business and Operation Management နဲ့ Diploma in Maritime Trade and Agency Business သင်တန်းတွေကို2021ခုနှစ်ဇန်နဝါရီလမှာအွန်လိုင်းကနေတဆင့်ဖွင့်လှစ်သွားမယ်လို့သိရပါဗျ။ကုန်သွယ်ရေးကြောင်းဆိုင်ရာစီးပွားရေးစီမံခန့်ခွဲမှုလုပ်ငန်းဒီပလိုမာနဲ့ကုန်သွယ်ရေးကြောင်းနဲ့အေဂျင်စီစီးပွားရေးလုပ်ငန်းအွန်လိုင်းဒီပလိုမာသင်တန်းများမှာတစ်နှစ်ကြာမြင့်မှာဖြစ်ပြီးတော့စနေတနင်္ဂနွေနေ့လယ်7နာရီကနေ6နာရီအထိသင်ကြားရမှာဖြစ်ပါတယ်။သင်တန်းကိုတက္ကသိုလ်ဝန်ထမ်းစာမဝဲဝင်ခွင့်ရရှိသူများတက်ရောက်နိုင်မှာဖြစ်ပါတယ်။လျှောက်လွှာတွေကို2020ခုနှစ်ဒီဇင်ဘာလ21ရက်ကနေ2021ခုနှစ်ဇန်နဝါရီလ5ရက်အထိလက်ခံပေးမှာဖြစ်ပြီးတော့သင်တန်းကို2021ခုနှစ်ဇန်နဝါရီလ17ရက်မှာဖွင့်လှစ်တင်ကြားပေးမှာဖြစ်ပါတယ်။သင်တန်းတက်ရောက်လူသူတွေအနေနဲ့ IG Pocket ရဲ့ Description ထဲမှာရှောက်ထားရမှာဖြစ်ပြီးတော့အသေးစိတ်အချက်အလက်တွေကိုဖုန်း39942839395ကိုဆက်သွယ်စုံစမ်းနိုင်မှာဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Viber မှာလှုပ်ဆောင်ချက်အားလုံးကိုတနေရာထဲမှာဆောင်ရွက်နိုင်မဲ့ဆက်သွယ်ရေး Platform တစ်ခုဖြစ်ရန်ကြိုးပမ်းနေဟုဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Viber မှာကမ္ဘာတဝန်းရှိပြည်သူများအတွက် Messaging Platform ပုံစံအသစ်တစ်မျိုးကိုယူဆောင်လာမယ်လို့စက်နှစ်ပြည့်မှာပြောကြားခဲ့ပါတယ်။ Viber မှာကျမတို့တွေကအသုံးပြုသူတွေအဆင်ပြေပြေနဲ့ရှေ့ဆက်နိုင်ဖို့အတွက်အမြဲမပြတ်လှုပ်ဆောင်နေပါတယ်။ကျမတို့အတွက်ဆိုရင်မြန်မာနိုင်ငံကဖန်နာရီသတင်းအချက်အလက်နဲ့ဆက်သွယ်ရေးနယ်ပယ်တွေအတွက်အရန်ကိုအလားအလာရှိတဲ့ဈေးကွက်တစ်ခုပါပြီးခဲ့တဲ့နှစ်တွေအတွင်းဇော်ဂျီကနေယူနီကုတ်ကိုအလိုလျောက်ပြောင်းလဲပေးနိုင်တဲ့ Auto Vermis Converter Gift တွေဖန်တီးနိုင်တဲ့ Gift Creator ကိုပိုင်းစတစ်ကာတွေပြုလုပ်နိုင်တယ်။ Personalized တွေကမှတ်သားစီမံမှုများပြုလုပ်နိုင်တယ် Minus ပြင်ဆက်သွယ်ရေး Operator တွေဖြစ်တဲ့ MPT MyTel တို့နဲ့ပူးပေါင်းပြီးတော့ Zero Data Package တွေလည်းဖန်တီးပြုလုပ်ခဲ့ကအသုံးပြုသူတွေကိုပုံမှုအဆင်ပြေလွယ်ကူစေခဲ့ပါတယ်လို့ Viber ရဲ့ Chief Growth Officer ဖြစ်သူကပြောခဲ့ပါတယ်။ Viber ရဲ့စနစ်ပြည့်အထိမ်းအမှတ်အဖြစ်အသုံးပြုသူတွေကိုကျေးဇူးတုံ့ပြန်တဲ့အနေနဲ့ Point of Fortune ချက်ပေါ်မှာတန်ပေါင်းများစွာသောလက်ဆောင်များထည့်သွင်းပေးထားကြောင်းမြန်မာနိုင်ငံမှာ Viber အသုံးပြုသူတွေအတွက် KFC, YKKO တို့မှမှာယူစားတောက်ခွင့်ပေါင်းချများ GrabFood Delivery မှာအထူးအခွင့်အရေးများ Grab မှတက္ကစီအခမဲ့စီးနင်းခွင့်များအစသဖြင့်စိတ်လုံရှောင်းဖွင့်ရာကန့်ဆန်းမြင့်မြောက်ပါဝင်မှာဖြစ်ပြီးတော့ Viber အနေနဲ့2010ခုနှစ်ကနေစတင်ပြီးတော့နိုင်ငံတကာရှိ Mobile Phone အသုံးပြုသူတွေထံကိုအခမဲ့ဖုန်းခေါ်ဆိုမှုများပြုလုပ်နိုင်စေရန်ဆောင်ရွက်ပေးခဲ့သလိုအခုခါမှာစာတို့ပို့ဆောင်ခြင်းအဖွဲလိုက်စကားပြောခြင်းအတန်ဖြင့်ဖုန်းခေါ်ဆိုခြင်းဗီဒီယိုဖြင့်ဖုန်းခေါ်ဆိုခြင်းအပြင် Community ချက်ပေါ်အစရှိတဲ့လှုပ်ဆောင်ချက်များစွာကိုလှုပ်ဆောင်နိုင်သောပြည့်ပြည့်စုံတဲ့ဆက်သွယ်ရေး Platform တစ်ခုဖြစ်လာခဲ့ကြောင်း2014ခုနှစ်တွင် Online ကူတန်းရောင်းဝယ်ရေးနဲ့ဘဏ္ဍာရေးဝန်ဆောင်မှုဖြစ်တဲ့ Viber INC နဲ့ပူးပေါင်းမှုပြုလုပ်ခဲ့ပြီးတော့ Admin များမှလူအရေးအတွက်အကန့်အသတ်မရှိထည့်သွင်းနိုင်တဲ့ Super Group ချက်များဖန်တီးရန်အားပေးတဲ့အနေနဲ့2018ခုနှစ်တွင် Community ကိုစတင်မိတ်ဆက်ခဲ့ကြောင်း2019ခုနှစ်တွင်အဖွဲ့လိုက်အတန်ဖြင့်ဖုန်းခေါ်ဆိုခြင်း Group Wise Call လှုပ်ဆောင်ချက်ကိုထည့်သွင်းမိတ်ဆက်ခဲ့ကြောင်းသိရပါတယ်။ဒါ့အပြင်အတန်ဖြင့်ဖုန်းခေါ်ဆိုခြင်းနဲ့ Video ဖြင့်ဖုန်းခေါ်ဆိုခြင်းတွေကိုလူဦးရေအယောက်20အထိတစ်ပြိုင်တည်းဆက်သွယ်ပြောဆိုနိုင်စေရန်ဝင်ရောက်နိုင်သူဦးရေကိုနှစ်ဆတိုးမြင့်ပေးခဲ့တယ်လို့နိုဝင်ဘာလမှာလည်းချက်ပေါ်မှာငွေပေးချေခြင်းလှုပ်ဆောင်ချက်ကိုစတင်မိတ်ဆက်ပေးခဲ့ပါတယ်။ Viber အနေနဲ့ဝန်ဆောင်မှုလုပ်ငန်းများနဲ့ဖန်တာရေးနည်းပညာနယ်ပယ်သို့တိုးချဲ့ဝင်ရောက်လျက်ရှိပြီးတော့လှုပ်ဆောင်ချက်အားလုံးကိုတနေရာတဲ့ဆောင်ရွက်နိုင်တဲ့ပြည့်ပြည့်စုံတဲ့ဆက်သွယ်ရေး Platform တစ်ခုဖြစ်ရန်ကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်။
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေ
တင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။